ဆေးရဆိုင်ရာသတင်းတွေပို့ပြီးပွင့်လင်းမြင်သာအောင်ထုတ်ပြန်ဖို့မနေ့ကကျင်းပတဲ့ဒီမြမတက်မတော်ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့သတင်းတောက်တွေကတောက်ဆူခဲ့ကြပေမဲ့တက်မတော်ဘက်ကတော့တိကျတဲ့အဖြေမပေးနိုင်ခဲ့ပါဘူး။အပြည့်စုံကတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဆေးရသတင်းတွေပို့ပြီးလွတ်လွတ်လပ်လပ်ထုတ်ပြန်ပေးဖို့အတွက်သတင်းစာထိုက်တွေကကိုယ်စားလှယ်တွေကဂျာနာဘရီနေမှာတက်မတော်ကိုယ်စားလှယ်တွေကိုတောက်ဆူခဲ့ကြပေမဲ့တက်မတော်ဘက်ကတော့တိကျတဲ့အဖြေမပေးနိုင်ခဲ့ပါဘူး။ဆေးရဆိုင်ရာသတင်းတွေကိုအတည်ပြုချက်ပေးဖို့ထုတ်ပြန်ပေးဖို့ဆိုတာကိုနိုင်ငံတော်လုံခြုံရေးကိုအကြောင်းပြခဲ့တယ်လို့တက်မတော်နဲ့သတင်းမီဒီယာများအလို့ယုံဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့သမ္မတသတင်းချာနယ်ကမတ်ရွှေမုံကပြောပါရတယ်။
နိုင်ငံတော်အတွက်ပေါ့နော်ဒါလုံခြုံစိတ်ချအောင်ပေါ့ထားတဲ့ information တွေပေါ့အဲ့လိုပေါ့ဒီဥမာတိုက်ပွဲမှာဆိုလို့ရှိရင်သူတို့ပြောပြတဲ့အကြောင်းပြချက်ကတော့ဒီလိုရောက်ရဆိုင်မှာသူတို့တင်တယ်ပေါ့နော်ဒါအဲ့ဒီကနေပြီးတော့ကြည့်ပါတော့ကျွန်တော်တို့ကလည်းဒီဟာအတွက်ကိုသိအောင်လည်းမပြီးဘူးလေအစ်ကျမတို့အတီးပြူးချက်နဲ့ပြူပြီးဖြေပေးမဲ့လူတွေပေါ့အဲ့လိုပေါ့ကျမတို့ကတောင်းဆိုလဲပြောတယ်ဒါပေမဲ့သူတို့ဘက်ကကျတော့ဒီပြည်နယ်အတွင်းမှာပေါ့နော်ကိုယ်နိုင်ငံအတွင်းမှာဖြစ်တဲ့ဟာဆိုတော့ဥနှစ်ဖက်ကမကောင်းပေါ့နော်အဲ့လိုပေါ့အဲ့ဒီမကောင်းတဲ့အတွက်ကိုပေါ့ဓာတ်ပုံတွေဆိုရင်လည်းတချို့ဟာဒီမတက်တာလို့တချို့သိပေးရခဲ့ရတာလည်းရှိခဲ့ဘူးလေပေါ့အဲ့တချို့သတင်းတွေကိုတော့ဟိုတချို့ဟာတွေမှာပေါ့ပြည်ပကဖြစ်ပွားစီမှာဆိုလို့ဟိုဒါတွေကိုမတင်ဘူးပေါ့နော်
ဆယ်စုနှစ်တွင်နဲ့ချီပြီးနိုင်ငံအာဏာကိုရယူခဲ့ပြီးအခုအရသာအစိုးရလက်ထက်မှာလည်းနိုင်ငံရေးအာဏာကိုဆက်လက်ရယူထားဆဲဖြစ်တဲ့မြန်မာတပ်မတော်ဘက်ကသတင်းမီဒီယာတွေနဲ့ဆက်ဆံရေးတရက်ကိုထူထောင်ခဲ့ပြီးတပ်မတော်သတင်းတချို့ကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်ပေးပို့နေတာဖြစ်ပါတယ်။ဒါပေမဲ့ဒီအချက်ကလည်းတပ်မတော်ဘက်ကသတင်းထုတ်ပြန်ရေးကိုပို့ပြီးတော့ပွင့်လင်းလာတယ်လို့မဆိုနိုင်ပေ။ဝါရဖြန့်သတင်းတွေပေးတဲ့အဆင့်ပဲရှိသေးတယ်လို့ဝိုင်းရင်သတင်းစာဆရာတဦးဖြစ်တဲ့ဦးကျော်ရင်မြင့်ကသုံးသပ်ပါတယ်
။ဝါရဖြန့်ဖို့လမမဟုတ်သူတို့ပြဿနာတစ်ခုခုကိုပြည်သူလူထုကိုဟိုအရင်အစိုးရတုန်းကလိုပါပဲဖြည့်ရှင်းဖို့ဥပမာကိုပါကြီးကိစ္စဖြည့်ရှင်းတာတွေကြည့်လိုက်လို့ရှိရင်သူတို့ရဲ့လုပ်ပုံကိုင်ပုံကိုမြင်သာပါတယ်အဲ့ဒီလိုသတင်းမျိုးပဲတွေ့ရပါတယ်အမှန်တကယ်ပြည်သူလူထုသိကျင်တဲ့မီဒီယာကဖော်ပြကျင်တဲ့သတင်းမျိုးတော့တစ်ဘက်ကထုတ်ပြန်ပေးနိုင်တာမျိုးမေးရင်ဖြေပေးတာမျိုးကျွန်တော်မတွေ့ဘူးသေးပါဘူး
မြမတက်မတော်ဟာတိုင်းရင်းသားဒေသတွေကတိုက်ပွဲတွေနောက်လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေရှိနေတဲ့ဆိုရာတွေနဲ့ပတ်သက်လို့လဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လူခွင့်ရေးဆိုင်ရာအဖွဲ့တွေကတောက်လျှောက်ဆူစလို့ဆွတ်ဆွဲပစ်တင်လာခဲ့ကြတာပါဒီလိုဆွတ်ဆွဲမှုတွေထွက်ပေါ်လာတိုင်းလဲမြမတက်မတော်ဘက်ကတရားဝင်ဖြေရှင်းလို့မရှိပါဘူးဒီလိုအခြေအနေမျိုးမှာပဲပြည်တွင်းသတင်းမီဒီယာတွေဘက်မှလဲတက်မတော်သတင်းတွေနဲ့ပတ်သက်လို့တိတ်ကိုသတိထားရေးသားရတယ်လို့ဝိုင်းရင်သတင်းစာဆရာဦးကျော်ရင်မြင့်ကပြောပါတယ်
အလို့ဝမရှိပါဘူးဗျာဟိုတလောကပဲပြည်သူ့ခေတ်မှာကျွန်တော်တို့ဆောင်းမရှင်တယောက်ရေးထားပါတယ်ကျွန်တော်တို့သတင်းသမားတွေအကြောက်ဆုံးကတော့တက်ချဲအတန်လာတော်များရဲ့အဲ့ဒီသတင်းတွေကအရန်ရန်ကိုကိုယ့်အတွက်အန္တရာယ်ကြီးတယ်လို့မြင်ထားပြီးတော့မှတော်တော်ကြီးကိုဆင်းဆင်းချင်းချင်းလောက်ရတဲ့အပိုင်းမှာဖြစ်နေပါတယ
်ကြာသာပရင်းနေတက်မတော်ကိုယ်စလဲတွေနဲ့တွေ့ဆုံခဲ့ကြတဲ့ဒင်းတောက်တွေကပြည်내နဲ့တိုင်းလိုက်စီးရီးသတင်းတွေကိုအတီးပြုဖြေကြားပေးနိုင်မယ်တက်မတော်ကိုယ်စလဲတွေထားရှိပေးဖို့တောင်းဆိုခဲ့တာကိုလည်းကာကွယ်ရေးဝန်ကြီးဌာနဘက်ကမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့တမတော်ကိုစားပြုပြန်ကြားရေးတာဝန်ခံတဦးထားရှိပေးရေးကိုတော့စဉ်းစားပေးမယ်လို့တမတော်ကိုစလဲအဖွဲ့ခေါင်းဆောင်ဖြစ်သတင်းတောက်တင်နဲ့ဆွေးနွေးခဲ့သူကာကွယ်ရေးဝန်ကြီးဌာနကဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုခဲ့တယ်လို့လည်းအလို့ယုံဆွေးနွေးပွဲတက်ရောက်ခဲ့သူတို့ကပြောပါရရှင်။